America in Burmese.
မင်္ဂလာပါရှင် VO American တာရဲ့2019ခုနှစ်ဖေဖော်ဝါရီလ28ရက်ဗုဒ္ဓနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19နဲ့25တို့ကနေနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့ Vienna နိုင်ငံဟနွိမြို့မှာဒီနေ့ပဲတွေ့ကြပါတယ်။တင်မာမှုတွေကြီးထွားနေကြမှာပဲအိန္ဒိယစစ်လေယာဉ်အစင်းကိုပါကစ္စတန်လေတပ်ကပစ်ချခဲ့တယ်လို့ပါကစ္စတန်ကဒီနေ့ပဲပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုနန်းလောင်နဲ့အတူညင်ညာပေးသွားမှာပ
ါဒီညနေခင်းဆက်လက်နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာမြောက်ကိုရီးယားခေါင်းဆောင်နဲ့မတွေ့ဆုံခင်အရှင်ဗီယက်နမ်သမ္မတနဲ့တွေ့ဆုံချိန်မှာပြောခဲ့တာကတော့
This very important summit in Vietnam because you really are an example as to what can happen with good thinking.
ဗီယက်နမ်မှာအမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ဆွေးနွေးပွဲအခြေအနေနောက်ဆုံးသိရသမျှကိုပြောပြပေးမှာပါရှင်။တခါအမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာအရေးပေါ်အခြေအနေဖြစ်နေတဲ့အကြောင်းသမ္မတရဲ့ကြေညာချက်ကိုအောက်လွှတ်တော်ကအတည်ပြုပေးလိုက်ပြီးတဲ့နောက်အထက်လွှတ်တော်ကတော့အတည်ပြုမလားကန့်ကွက်ကြမလားဆိုတာနှာစင်ရပါမယ်။မြန်မာပြည်ဆိုင်ရာသတင်းလွှာအနေနဲ့တော့ရခိုင်မြောက်ပိုင်းကစီးရီးတက်ပါမှုတွေနဲ့အစိုးရတပ်နဲ့ရခိုင်လက်နက်ကိုင်တပ် AA တို့ရဲ့အပြန်အလှန်ဆွတ်ဆွဲချက်တွေနဲ့နောက်ဆုံးအခြေအနေတွေထိုင်းနိုင်ငံမှာထိုင်းအလုပ်ရှင်နဲ့မြန်မာအလုပ်သမားတို့အချင်းများကြရာကပစ်ခတ်မှုဖြစ်ပြီးအလုပ်သမားတွေရရခဲ့တယ်ဆိုတဲ့အကြောင်းတွေထုတ်လွှင့်ပေးသွားမှာပါအခုရင်ဆုံးတော့ဗုဒ္ဓဦးနဲ့ညနေပိုင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးကြပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့ဒုတိယကြိမ်ထိပ်သီးတွေ့ဆုံမှုအစဖြစ်ဒီကနေ့ဗီယက်နမ်နိုင်ငံဟနွိမြို့မှာတွေ့ဆုံပါတယ်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার နဲ့ကင်းစင်ရေးနဲ့ဆက်ဆံရေးတိုးတက်ဖို့ကတိပြုခဲ့ကြတဲ့ပထမကြိမ်ပြီးခဲ့တဲ့နှစ်ထဲစင်ကာပူနိုင်ငံကထိပ်သီးတွေ့ဆုံမှုပြီးရှစ်လကြာတွေ့ဆုံမှုဟာအောင်မြင်မှုရလိမ့်မယ်လို့မျှော်လင့်နေတဲ့အကြောင်းလဲသမ္မတထရမ့်ကမြောက်ကိုရီးယားခေါင်းဆောင်နဲ့အတူသတင်းတောက်တွေကိုပြောဆိုခဲ့တာပါဟနွိမြို့ကမက်ထရိုပိုလ်ဟိုတယ်မှာတွေ့ဆုံခြင်းမှာခေါင်းဆောင်တို့အပြန်အလှန်လက်ဆွဲနှုတ်ဆက်ခဲ့ကြပြီးသတင်းတောက်တွေနဲ့စကားပြောခဲ့ကြသလိုတီးသန့်တွေ့ဆုံမှုလည်းစီစဉ်ထားပါတယ်တီးသန့်တွေ့ဆုံမှုပြီးမှတော့ကိုစလဲဖို့နေငယ်နဲ့တူညစာစားဖို့လဲစီစဉ်ထားကြတာပါသမ္မတထရမ့်ကတော့မြောက်ကိုရီးယားခေါင်းဆောင်ကိုမိတ်ဆွေဖြစ်ရင်းညွှန်းသုံးဆွဲပြီးစီးပွားရေးအကောင့်ဆောင်နိုင်မဲ့အစွမ်းစားရှိသူပုဂ္ဂိုလ်တူဖြစ်တဲ့အကြောင်းဗီယက်နမ်နိုင်ငံမှာမတွေ့ဆုံခင်နိုင်ပိုင်းတွင်မှာပဲ Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်တစ်ချိန်ထဲမှာပဲဒီကနေ့မှာပဲဒေါ်လာ1000ချီတန်ဖိုးရှိတဲ့ဘုံရင်းကုမ္ပဏီကချက်လျင်တွေဝယ်ယူမဲ့ကုန်သွယ်ရေးသဘောတူညီချက်တစ်ချက်ကိုလည်းအမေရိကန်နဲ့အင်ရှင်ဗီယက်နမ်နိုင်ငံတို့ကြားလက်မှတ်ရေးထိုးသဘောတူခဲ့ကြပါတယ
်အိန္ဒိယနဲ့ပါကစ္စတန်ကြားအငင်းပွားပွဲကက်ရှမီးယားဒေသတွေကိုနေဆာဖြတ်ကျော်ပြန်တက်လာတဲ့အိန္ဒိယစစ်လေယာဉ်နှစီကိုပါကစ္စတန်လက်တပ်ကပစ်ချခဲ့ကြောင်းပါကစ္စတန်ကဒီကနေ့ပြောပါတယ်တိုက်ချက်လေရင်တစီအိန္ဒိယပိုင်းကက်ရှမီးယားဒေသထဲကိုပြတ်ကျခဲ့ပြီးတော့ပါကစ္စတန်ပိုင်းကက်ရှမီးယားဒေသထဲပြတ်ကျသွားတဲ့လေရင်ရဲ့လေရင်မှုတစ်ယောက်ကိုဖမ်းရတဲ့အကြောင်းပါကစ္စတန်ဘုတ်ချုပ်အရှိဖ်ဂါဖူကပြောပါတယ်။ဒီအကြောင်းနာမည်မဖော်လိုသူစစ်သက်တာဝန်ရှိသူတွေကိုကိုးကားပြီးတော့အိန္ဒိယသတင်းမီဒီယာတွေကဖော်ပြပေမဲ့ပါကစ္စတန်ဘက်ကပြောဆိုချက်ကိုတုံ့ပြန်တဲ့သေဝင်ကြေညာချက်ကိုတော့ထုတ်ပြန်ခြင်းမရှိသေးပါဘူး။တချိန်ထဲမှာပဲအိန္ဒိယပိုင်းကက်ရှမီးယားဒေသထဲကအိန္ဒိယဝေဟင်နယ်နိမိတ်ထဲကိုဝင်လာတဲ့ပါကစ္စတန်တိုက်ချက်လေရင်၃စီးရဲ့လမ်းကြောင်းကိုအိန္ဒိယတိုက်ချက်လေယာဉ်တွေကဝင်ဖြတ်လိုက်တာကြောင့်ပါကစ္စတန်လေရင်တွေနောက်ကြောင်းပြန်လည်သွားတဲ့အကြောင်းအိန္ဒိယကကြေညာထားခဲ့တာပါလက်နက်ကိုင်လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့ပါကစ္စတန်အိန္ဒိယနယ်စပ်မှာအိန္ဒိယစစ်သားတွေရဲ့ပြစ်ခတ်မှုကြောင့်အနည်းဆုံးလူ၄ယောက်သေဆုံးခဲ့ရတဲ့အကြောင်းပါကစ္စတန်ကပြောဆိုပြီးတဲ့နောက်နိုင်ပိုင်းအတွင်းမှာအခုလိုလေကြောင်းတိုက်ခိုက်မှုဖြစ်ပွားခဲ့တာပါဖေဖော်ဝါရီလ14ရက်နေ့ကအိန္ဒိယပိုင်းကက်ရှမီးယားဒေသတွင်အသေးခံကားဘုံဖောက်ခွဲမှုကြောင့်အိန္ဒိယစစ်သားအယောက်40သေဆုံးပြီးတဲ့နောက်ပိုင်းပါကစ္စတန်နဲ့အိန္ဒိယနိုင်ငံကြားဆက်ဆံရေးတွေတင်းမာလာခဲ့တာပါဒီတိုက်ခိုက်မှုကသူတို့လက်ချက်ပြကြောင်းပါကစ္စတန်အခြေစိုက်စစ်သွေးကြွအဖွဲ့ဂျာဟစ်အီမိုဟာမက်ကပြောဆိုထားတာကြောင့်ဒီစစ်သွေးကြွအဖွဲ့ရဲ့လေ့ကျင့်ရေးစခန်းကိုမနေ့အာရုံမတက်ခင်အချိန်မှာအိန္ဒိယစစ်လေယာဉ်တွေပုံကျဲတိုက်ခိုက်ခဲ့တာပ
ါမက္ကဆီကိုနိုင်ငံနဲ့နေဆမ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအရေးပေါ်အခြေအနေကြီးညာခဲ့တာကိုဟန်တာမဲ့အစီအစဉ်တစ်ခုကိုအမေရိကန်အောက်လွှတ်တော်မှမင်းညာကမဲခွဲတည်ပြုပါတယ်။သမ္မတကအရေးပေါ်အခြေအနေကြီးညာလိုက်တဲ့အတွက်ကွန်ဂရက်စ်လွှတ်တော်ရဲ့တည်ပြုချက်ကိုမလိုပဲနေဆက်မှာတိုင်းကာဘောအသုံးစေရရှိတော်မှာဖြစ်ပါတယ်။ဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာအတည်ပြုနိုင်မှုကြိုတင်မျှော်လင့်ထားပြီးသားဖြစ်ပေမဲ့သမ္မတရဲ့ Republican Party ကကိုယ်စားလှယ်13ယောက်ကပါထောက်ခံခဲ့ကြတာပါ။သမ္မတရဲ့အရေးပေါ်ကြီးညာချက်ကိုဆန့်ကျင်တဲ့အကြောင်း Republican ထက်လွှတ်တော်အမှတ်3ယောက်ဖြစ်တဲ့ Susan Collins, Lisa Murkowski နဲ့ Tom Tillis တို့ကပြောဆိုထားပြီးမဲ့Republican နဲ့အများစုနဲ့ထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာအတည်ပြုနိုင်မယ့်အလားအလာကတော့နေပါနေပါတယ် သမရရဲ့လိုရက်ကိုလက်မခံကြောင်းတခြား Republican ကိုယ်စားလှယ်ကလည်းပြောဆိုထားကြပေမဲ့အရေးပေါ်ကြေညာချက်ကိုဆန့်ကျင်မဲ့အစီအစဉ်ကိုလွတ်တော်မှာတည်ပြုရမှာတော့ထောက်ခံမဲ့ထင်မထင်ဆိုတာကရှင်းရှင်းလင်းလင်းတော့မရှိပါဘူး။တက်လွတ်တော်မှာမဲခွဲကိုလက်တလုံးစီစဉ်ထားတာလည်းမရှိသေးသလိုမဲခွဲအတည်ပြုနိုင်ခဲ့မယ်ဆိုရင်တော့မှသမရထရန့်ကဗီဒီယိုအနာနဲ့ပယ်ချမယ်အကြောင်းပြောဆိုထားပါတယ
်။ American သမရထော်နဲ့ထရန့်ရဲ့ပုဂ္ဂိုလ်ရေးရှင်နေဟောင်းမိုက်ကယ်ကိုဝနာဒီကနေ့ဗဟုသုတနေ့မှာအောက်လွတ်တော်စီကံထိန်းသိမ်းရေးကော်မတီရှင်းမောက်လာရောက်ထွက်ဆိုဖို့ရှိပါတယ်။သမရထရန့်ရဲ့စီးပွားရေးလုပ်ငန်းကြီးတွေအပေါ်ထိခိုက်နှစ်နာသွားစေနိုင်တဲ့အတွင်းရေးသတင်းအချက်အလက်တွေအပြင်2016 American သမရရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲနောက်ပိုင်းမှာသူလွတ်ကွင်ဆောင်ရွက်ခဲ့တာတွေကိုလည်းကိုဝန်ကထွက်ဆိုမှဖြစ်ပါတယ်။ဒီကြားနာပွဲဟာလူတွေရဲ့အာယုံစိုက်မှုအခမ်းအနားဆုံးရုပ်မြင်သားကြားကထုတ်လွှင့်မှုဖြစ်လိမ့်မယ်လို့လည်းပြောဆိုနေကြတာပါ။သမရထရန့်မှာလူမျိုးရေးခွဲခြားဆက်ဆံသူလူလိမ့်လူညာတို့ဖြစ်တယ်လို့ကိုဝန်ကပြောတဲ့အကြောင်းကြားနာပွဲမတိုင်ခင်ကြိုတင်ပြင်ဆင်တဲ့ထွက်ဆိုချက်မှာပြောဆိုခဲ့တာကိုသတင်းဌာနတွေကရရှိခဲ့တာဖြစ်ပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်တူးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဤဝန်ငင်ကြဲဝင်ကြီးမိုဟာမက်ဂျာဗက်ဆာရက်ဖ်ရဲ့နှုတ်ထွက်စာကိုသမရဟာဆန်ရိုဟာနီယာပေးချလိုက်ပါတယ်။ငင်ကြဲဝင်ကြီးရဲ့နှုတ်ထွက်စာကိုလက်ခံလိုက်မယ်ဆိုရင်တိုင်းပြည်အကျိုးစီးပွားထိခိုက်နိုင်တဲ့အကြောင်းဒီကနေ့နိုင်ငံပိုင်သတင်းမီဒီယာမှာဖော်ပြတဲ့စာထဲမှာသမရကပြောဆိုလိုက်တာပါ။အမေရိကန်ပြည်ထောင်စုရဲ့ပြင်းထန်တဲ့ဖိအားတွေကိုတုံ့ပြန်ရမှာငင်ကြဲဝင်ကြီးဆာရက်ဟာအရေးပါတဲ့သူတူဖြစ်တဲ့အကြောင်းလဲသမရရိုဟာနီကပြောဆိုထားပါတယ်။တင်လာနေတော့ကနှုတ်ထွက်စာတင်ငိမ်မှာတော့နိုင်ငံချိုင်းဝန်ကြီးစာရက်ကတရားဝင်အကြောင်းပြချက်တစုံတရာတော့မပေးခဲ့ပါဘူး။နိုင်ငံချိုင်းဝန်ကြီးရဲ့ဒီကနေ့ Instagram လူမှုကွန်ရက်မှာဖော်ပြချက်မှာတော့သူ့ကိုအားပေးထောက်ခံသူတွေပေါ်ကျေးဇူးတင်ကြောင်းနဲ့နိုင်ငံချိုင်းဝန်ကြီးဌာနရဲ့အခန့်ကဏ္ဍကိုမြင့်တင်ဖို့သူ့အနေနဲ့အာရုံစိုက်ခဲ့တဲ့အကြောင်းဤရနိုင်ငံတော်အလံဓာတ်ပုံပေါ်မှာမှတ်ချက်ပေးရေးသားဖော်ပြခဲ့တာပါ။နိုင်ငံပိုင်မီဒီယာတွေမှာဖော်ပြခဲ့တဲ့သတင်းထဲမှာတော့အာမေးနီးယားဝန်ကြီးချုပ်နီကိုပရှင်ယန်နဲ့တရားမျိုးတော်ကိုအလဲပက်ရောက်လာခြင်းမှာနိုင်ငံချိုင်းဝန်ကြီးစာရက်နဲ့တွေ့ဆုံတဲ့တပ်ပုံတွေကိုလည်းဖော်ပြထားပါတယ်
။အမေရိကန်ပြည်ထောင်စုကဗင်နီဇွဲလားနိုင်ငံအပေါ်လာမယ့်ရက်တွေအတွင်းအရေးယူတန်ခိုးမှုတွေထပ်ပြီးချမှတ်ဖို့ရှိတယ်လို့အမေရိကန်အကြီးအကဲအရာရှိတဦးကပြောပါတယ်။လူသားချင်းစာနာမှုအကူအညီတွေကိုဗင်နီဇွဲလားနိုင်ငံနဲ့ဝင်ခွင့်ပြုနိုင်ရေးဆုံးဖြတ်ချက်မူကြမ်းကိုမဲပေးအတည်ပြုနိုင်ဖို့ဒီသတင်းမှတ်အတွင်းကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်သွင်းမယ်လို့ဗင်နီဇွဲလားဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်အီလီယက်အေဘရမ်စ်ကပြောပါတယ်။လုံခြုံရေးကောင်စီမှမိန့်ခွန်းပြောကြားခဲ့တဲ့ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုရဲ့နိုင်ငံခြားရေးဝန်ကြီးဟိုဟေးအရီဇာနာကတော့ဗင်နီဇွဲလားရဲ့ဆန္ဒကိုဆန့်ကျင်ပြီးအားသုံးလောက်ကိုင်းမဲ့ဒီဆုံးဖြတ်ချက်မူကြမ်းကိုပယ်ချဖို့တိုက်တွန်းခဲ့တာပါ။အမေရိကန်သုတမရမိုက်ပန့်စ်ကလည်းသမ္မတမာဒူရိုကိုထောက်ခံတဲ့ဗင်နီဇွဲလားပြည်내အုပ်ချုပ်ရေးမှူးလေးယောက်ကိုအရေးယူတန်ခိုးမှုတွေချမှတ်လိုက်ကြောင်းတနင်္လာနေ့ကကြေညာခဲ့ပါတယ်။ဒါအပြင်ဗင်နီဇွဲလားနိုင်ငံရဲ့ပြည်တွင်းအခြေအနေတွေကြောင့်2015ခုနှစ်ကစပြီးထွက်ပြေးလာကြတဲ့ပြည်သူ3သန်းကျော်ကိုလက်ခံထားကြတဲ့လက်တင်အမေရိကအိန္ဒိယနိုင်ငံတွေကိုဒေါ်လာ56သန်းမိုးနောက်ထပ်အကူအညီတွေပေးဖို့သွားမယ်လို့လည်းသုတမရပန့်စ်ကပြောပါတယ်။
ကလေးစငယ်တွေပေါ်လိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုတွေနဲ့အေးအေးယူခံခဲ့ရတဲ့ကက်သလစ်ခရစ်ယာန်ကျောင်းတော်ကအစင်းမြင့်ဆုံးပုဂ္ဂိုလ်တူအဖြစ်ဩစတြေးလျနိုင်ငံကယဟန်အမတ်ဂျော့ချ်ဘဲကိုချုပ်နှောင်ထားဖို့တရားရုံးကအမိန့်ထုတ်လိုက်ပါတယ်။တရားသူကြီးကအာမခံပြန်ရုပ်သိမ်းပြီးတဲ့နောက်စင်ချက်မချခင်မဲလ်ဘုန်းမြို့ကဒီကနေ့အကျိုးကျမ်းလာတဲ့တရားခွင်မှာပဲဖမ်းဆီးထိန်းသိမ်းထားဖို့အမိန့်ထုတ်ပြန်လိုက်တာပါ။1996ခုနှစ်မှာမဲလ်ဘုန်းရဲ့ဂါယုဆရာတော်ဖြစ်တာဝန်ယူထားစဉ်စိန့်ပက်ထရစ်စ်ကက်သီဒရယ်ဘုရားကျောင်းမှာဓမ္မတေးသီဆိုသူဖော်ဝင်ဆက်ကျော်သက်ရွယ်ကောင်းလေးနှစ်ယောက်ပေါ်လိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုပါဝင်ရာဇဝတ်မှု၅မှုအတွေ့အသက်89နှစ်အရွယ်ယဟန်အမတ်ပေးမှာပြစ်ရှိရကြောင်းမနေ့တုန်းကပဲခွန်သမารီဖွဲ့ကဆုံးဖြတ်ထားပါတယ်။ခွန်သမารီဖွဲ့ကဆုံးဖြတ်ချက်ကိုပြီးခဲ့တဲ့ဒီဇင်ဘာလကတည်းကချမှတ်ထားတာဖြစ်ပေမဲ့အသေးစိတ်အချက်အလက်တွေကိုမထုတ်ပြန်မှုလဲတရားရုံးကအမိန့်ထုတ်တမ်းမြစ်ခဲ့တဲ့အတွက်အခုမှထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။သူရဲ့ဇာတိမျိုးဘဲလာရက်မှာငယ်စဉ်ကယဟန်ဘွားနဲ့ကလေးငယ်တွေပေါ်အနိုင်ကျင့်စော်ကားမှုတွေနဲ့လည်းတရားတရားခွင်တစ်ခုမှာယဟန်အမတ်ကရင်ဆိုင်ခဲ့ရပါတယ်။ဒါပေမဲ့လည်းဒီအမှုတွေကိုတော့မနေ့တုန်းကပဲအစိုးရရှိနေတဲ့ဘက်ကပြန်လည်ရုပ်သိမ်းခဲ့ပါတယ်။အမှုတွေအားလုံးအတွက်စုစုပေါင်းပြည်ထောင်ပေးခံရရင်ထောင်နဲ့90လောက်ထိလဲကြာခံရနိုင်ပါတယ်။စီရင်ချက်ကိုတော့တရားသူကြီးကမလ13ရက်နေ့မှာကြေညာသွားမှာပါ။ယဟန်အမတ်ပါ2014ခုနှစ်ကစလို့ဗက်တီကန်ကျောင်းတော်ရဲ့ဘန္နာရေးမှုနဲ့စီးပွားရေးဝန်ကြီးဖြစ်တာဝန်ယူခဲ့သူတူဖြစ်ပြီး2016ခုနှစ်မှာအမှုစတင်ရင်ဆိုင်ရခြင်းကစလို့တာဝန်ကနေအနားယူထားသူလည်းဖြစ်ပါတယ်။ဗက်တီကန်ကျောင်းတော်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့ငါးနှစ်ကြာစီးပွားရေးဝန်ကြီးရဲ့တာဝန်ဟာဒီလာထဲမှာပဲတက်တန်းကုန်ဆုံးသွားပြီဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်။
နေပြည်တော်လွှတ်တော်အဆောက်အဦအနီးမှာအဝေးထိန်ဒရုန်းယာဉ်လွှတ်တင်ဖို့ကြိုးစားခဲ့တဲ့ပြင်သစ်ကမ္ဘာလက်ခီးသွားတဲ့ဦးကိုနေပြည်တော်မှာရှိတဲ့ဥတ္တရသီရိတရားရုံးကထောင်နှံတလချမှတ်လိုက်ပါတယ်။အသက်28နှစ်အရွယ်အာသာဒစ်ကိုကိုဖေဗရူလာ9ရက်နေ့ကနေပြည်တော်မှာဖမ်းဆီးလိုက်ပြီးတော့တွင်းကုံထုတ်ကုံဥပဒေပုံမှန်ရှင်းတဲ့တရားစွဲဆိုခဲ့တာပါ။ဒရုန်းယာဉ်အသုံးပြုမှုကိုတင်းကျပ်စွာကန့်သတ်ထားတဲ့မြန်မာနိုင်ငံမှာအထူးသဖြင့်အစိုးရနဲ့ဘာသာရေးဆိုင်ရာအဆောက်အဦတွေအနီးမှာပြန်တန်းခွင့်ပို့ပြီးတော့တင်းကျပ်ထားပါတယ်။Discord ကဒရုန်းယာဉ်ဆိုင်ရာဥပဒေကိုမသိကြောင်းဝန်ခံထွက်ဆိုခဲ့တယ်လို့တရားသူကြီးတူဦးကပြောပါတယ်။အမှားကျိုးလုံမိကြောင်းရိုးသားစွာဝန်ခံခဲ့တဲ့အတွက်ပြစ်ဒဏ်အဖြစ်အလုံးနဲ့ထောင်နှံတလားလားတက်ညာစွာချမှတ်ခဲ့တာဖြစ်တယ်လို့လည်းတရားသူကြီးကပြောပါတယ်။ပြင်သစ်တန်ယုံတမွန်ဖက်ဒရစ်ကအင်ဇာကလည်းအခုလိုတက်ညာစွာစီရင်ချက်ချတာမျှတတဲ့စီရင်ချက်ဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့လည်းကဘာလက်ခီးသွားသူတွေတော့တလားဆိုတာကြီးလေးတဲ့ပြစ်ဒဏ်ဖြစ်နေသေးတဲ့အတွက်တခြားကဘာလက်ခီးသွားတွေကိုလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့သတိပေးသွားမယ်လို့ပြောပါတယ်။ဒရုန်းယာဉ်အသုံးပြုမှုနဲ့ပတ်သက်ပြီးပြတ်ထန်ထားတဲ့မြန်မာနိုင်ငံရဲ့ဥပဒေအရအများဆုံးထောင်နှံ3နှစ်ထိချမှတ်နိုင်တာဖြစ်ပါတယ
်ဘုတ်ထူးနေညနေပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နားလောင်လို့ပြောပြပေးသွားကြတာပါရှင်တော်တာရှင်များရှင်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်တို့အခုကျမတို့အတန်းလှည့်နေတဲ့အချိန်မှာပဲဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာတွေ့ဆုံနေကြပါပြီဒီကနေ့အစောပိုင်းတုန်းကတော့သမ္မတထရမ့်ကဗီယက်နမ်သမ္မတငွင်းဖူထရောင်းနဲ့တွေ့ဆုံခြင်းအတွင်းထိပ်သီးအစည်းအဝေးနဲ့ပတ်သက်လို့သူရောကင်ဂျွန်အွန်ပါစိတ်အေးချမ်းသာရှိနေကြပြီးအစည်းအဝေးကိုလက်ခံကျင်းပပေးတဲ့အတွက်ကျေးဇူးတင်ကြောင်းပြောခဲ့ပါတယ်အင်ရှင်ဟနွိုင်းမြို့ကန်တွေကတော့ဒီအစည်းအဝေးပေါ်ဘလို့မြင်ကြပါသလဲကိုကျော်ကျော်သိန်းကစူးစီးတင်ပြထားပါတယ်ရှင်
သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်မ်တို့ဟာဟနွိုင်းမြို့တော်ကမက်ထရိုပိုဟိုတယ်မှာမြန်မာစံတော်ချိန်ဒီကနေ့ညနေ6:00လောက်ကစတင်တွေ့ဆုံကြပါတယ်တွေ့တွေ့ချင်းလက်ဆွဲနှုတ်ဆက်ကြပြီးတဲ့နောက်သူတို့နှုတ်တွေ့ဆုံမှုစီစဉ်ထားတဲ့ခန်းမတွေဝင်သွားကြပြီးဒီနောက်တွေရှိမှာတလှည့်စီစကားနဲ့ငယ်ပြောကြပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်မ်ဂျွန်ဝန်ကစင်ကာပူထိပ်သီးအစည်းအဝေးပြီးတဲ့နောက်ရက်ပေါင်း260ကျော်ပြီးချိန်အခုချိန်ထပ်တွေ့ကြတာကိုအလေးထားပြောသွားပါတယ်သမ္မတထရမ့်ကတော့စင်ကာပူထိပ်သီးအစည်းအဝေးဟာအထူးအောင်မြင်တယ်လို့သူယူဆပြီးအခုအစည်းအဝေးဟာလည်းအလားတူဒါမှမဟုတ်ပိုပြီးအောင်မြင်မယ်လို့မျှော်လင့်ကြောင်းပြောပါတယ်အကြီးအမားဆုံးတွတ်တက်မှုကတော့ကျွန်တော်တို့ရဲ့ဆက်ဆံရေးပါပဲလို့လည်းသမ္မတထရမ့်ကဆိုပါတယ်။မြောက်ကိုရီးယားဟာဖွံ့ဖြိုးတွတ်တက်ဖို့ကြီးမားတဲ့အလားအလာတွေရှိနေပြီးအဲ့ဒီအတွက်လည်းအမေရိကန်ပြည်ထောင်စုကကူညီသွားပါမယ်လို့သမ္မတထရမ့်ကပြောပြီးစကြပြန်ကဘာသာပြန်ပြေးတာကိုနားထောင်နေတဲ့ကင်ဂျွန်အွန်းကပြောလိုက်တာကိုရုတ်တံတိုက်ရိုက်ထုတ်လင်းချက်မှာတွေ့ရပါတယ်။အခုကျွန်တော်တို့အတန်းလှည့်နေတဲ့အချိန်မှာတော့သူတို့နှုတ်ဦးဟာတခြားကိုယ်စားလှယ်ဖော်ဝင်တဲ့တချို့နဲ့တူညစာစားပွဲစားဖို့အတွက်ရောက်နေကြပါပြီ။ဒီကနေ့အစောပိုင်းကဗီယက်နမ်သမ္မတဝင်းဖူထရောင်းဦးဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့နဲ့သမ္မတထရမ့်ဦးဆောင်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့တို့တွေ့ဆုံညင်တွင်မှာတော့ထိပ်သီးအစည်းအဝေးကနေတိတ်ကောင်းတဲ့ကိစ္စတွေဖြစ်လာမယ်လို့မျှော်လင့်နေတဲ့အကြောင်းသမ္မတထရမ့်ကပြောသွားပါတယ
် And very importantly we have a very big dinner tonight as you know and meetings with North Korea Chairman Kim
တိတ်ကိုရေးကြည့်တာကတော့အားလုံးသိတဲ့အတိုင်းညတာစာပွဲကြီးရှိပါမယ်ပြီးတော့ဗီယက်နမ်မှာတိတ်ကိုရေးကြည့်တဲ့ဒီလိုတိတ်တိတ်ပြည်ဝင်ကျင်းပရတဲ့အတွက်မြောက်ကိုရီးယားဥက္ကဋ္ဌကြီးကင်ရောကျွန်တော်ပါတိတ်ကိုစိတ်ချမ်းသာလာပါတယ်ဘာကြောင့်လဲဆိုတော့ကောင်းမွန်တဲ့မျှော်မြင်မှုတွေနဲ့ဆိုဘာတွေဖြစ်လာနိုင်သလဲဆိုတာပြတဲ့နေရာမှာအဆွေတော်တို့ဟာကျွန်တော်တို့အတွက်တကယ်စံနမူနာတစ်ခုဖြစ်လို့ပါအစည်းအဝေးကိုလက်ခံကျင်းပပေးတဲ့အတွက်အမေရိကန်ပြည်ထောင်စုကိုစားကျေးဇူးတင်စကားပြောလိုပါတယ်ဒီအစည်းအဝေးနောက်ပိုင်းမှာကောင်းမွန်တဲ့ကိစ္စတွေဖြစ်လာမယ်လို့မျှော်လင့်ပါတယ်။ဒါပေမဲ့ကောင်းမွန်တဲ့ကိစ္စရအများအပြားအရင်ကလည်းရှိနေပြီးသားပါ။အမေရိကန်ပြည်ထောင်စုနဲ့ကုန်သွယ်ရေးသဘောတူညီချက်တွေလက်မှတ်ရေးထိုးတဲ့အပေါ်မှာအထူးပဲဝမ်းမြောက်ပါတယ်။ကျေးဇူးတင်ပါတယ်သမ္မတကြီးခင်ဗျာ
။သမ္မတထရမ့်ပြောထားတဲ့ကုန်သွယ်ရေးသဘောတူညီချက်ဆိုတာကတော့ဗီယက်နမ်လေကြောင်းလိုင်းတွေဖြစ်တဲ့ Vietjet နဲ့ Bamboo Airways တို့ကအမေရိကန် Boeing ကုမ္ပဏီကြီးစီကနေအမေရိကန်ဒေါ်လာ15ဘီလီယံကျော်ဘူးလေယာဉ်အစင်ပေါင်း130ဝယ်ယူဖို့သဘောတူညီချက်လက်မှတ်ရေးထိုးခဲ့တာကိုဆိုလိုတာပါအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ဟနွိုင်းမြို့တော်မှာထိပ်သီးအစည်းအဝေးကြတဲ့ပေါ့ဟနွိုင်းမြို့ကန်တွေကတော့ရေပုံရအားဖြင့်အကောင်းမြင်တယ်လို့ဆိုရမှာပါဒီအထက်မှာလင်းဆိုတဲ့မြို့သူကဒီအစည်းအဝေးကိုသူတို့မြို့မှာလာလှုပ်တဲ့အပေါ်အံ့ဩနေသူပါအ
ဲကိုခါလာဘန်ငိုခီမာအင်္ဂါကိုကျော်တဲ့ရကမိတဲ့အချောင်းန
ာအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေကသူတို့ထိပ်သီးအစည်းအဝေးလုပ်ဖို့ဟနွိုင်းကိုရွေးတယ်ဆိုတော့ကျွန်မသိအံ့ဩသွားတယ်အထူးသဖြင့်တော့ဒါကတိတ်ကိုအရေးပါတဲ့အစည်းအဝေးတစ်ခုဖြစ်လို့ပါဒါကအမေရိကန်နဲ့မြောက်ကိုရီးယားအတွက်သာမဟုတ်ပဲဗီယက်နမ်အတွက်ပါအရေးပါပါတယ
်ဒီထိပ်သီးအစည်းအဝေးကနေဒေသအတွင်းနဲ့ကမ္ဘာပေါ်မှာငြိမ်းချမ်းရေးအတွက်အထောက်အကူဖြစ်စေမယ်လို့နောက်မြို့ကန်တူဖြစ်တဲ့ဖမ်းမင်းထရင်းကလည်းမျှော်လင့်ထားပါတယ
်ကဲကွာ giữa cuộc họp thượng đỉnh giữa ông
Trump နဲ့ Kim တို့တွေ့ဆုံဆွေးနွေးပြီးတဲ့နောက်နှစ်ဖက်ကြားမှာတူညီတဲ့သဘောထားရလာမယ်လို့ကျွန်တော်မျှော်လင့်ပါတယ်။အ ဲ့ဒါဆိုရင်လူများလည်းပျော်ရွှင်ကြမှာပ
ါသမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့ဟာဒီကနေ့ညနေပိုင်းမှာသူတို့နှစ်ဦးရဲ့တရားတွေ့ဆုံတာတခြားဖွဲ့ဝင်တွေနဲ့တူညစာစာရီပြီးတဲ့နောက်မှာတော့မနေ့ပြန်ဖေဖော်ဝါရီ28ရက်ကြာသပတေးနေ့မှာနှစ်ဖက်ကုစရယ်အဖွဲ့အစည်းတွေတက်ရောက်ပြီးတော့ဆွေးနွေးကြဖို့စီစဉ်ထားပါတယ်သူတို့ဆွေးနွေးကြမယ့်ကိစ္စရပ်တွေထဲမှာနျူကလ িয়ার ကင်းရှင်းရေးအတွက်လုပ်ငန်းလမ်းစဉ်တစ်ခုချမှတ်ဖို့မြောက်ကိုရီးယားပေါ်အမေရိကန်နဲ့ကုလသမဂ္ဂကချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကိုဖြေလျှော့ပေးဖို့ကိုရီးယားနိုင်ငံအကြားလက်ရှိအချိန်ထိစစ်ဖြစ်နေစေအနေအထားကိုအဆုံးသတ်ကြောင်းတရားဝင်ကြေညာချက်ထုတ်ဖို့စတာတွေပါဝင်မယ်လို့မျှော်လင့်ထားကြပါတယ်ခင်ဗျာ
ကိုကြကြတဲ့ပြပြသွားတာပါရှင်အခုအမေရိကန်နယ်စပ်ဒတိုင်းကာရေးနောက်ဆုံးအခြေအနေကိုလည်းပြပြပါမယ်အမေရိကန်အနောက်တောင်ပိုင်းမက္ကဆီကိုနဲ့နယ်စပ်မှာအရေးပေါ်အခြေအနေဖြစ်နေပြီလို့သမ္မတထရမ့်ကြေညာထားတဲ့ကြေညာချက်ကိုပယ်ဖျက်မဲ့ဆုံးဖြတ်ချက်ကိုအောက်လွှတ်တော်မှအင်ကာနီကအတည်ပြုလိုက်ပါတယ်။နယ်စပ်တိုင်းကာနိုင်ဖို့အသုံးစရရအောင်သမ္မတရဲ့ကြိုးပမ်းမှုကိုတားဆီးနိုင်ဖို့ကြိုးပမ်းမှုက Republican အမတ်အများစုဖြစ်တဲ့အထက်လွှတ်တော်မှအတည်ပြုနိုင်ဖို့ခက်ခဲနိုင်ပါတယ်။အတည်ပြုနိုင်ခဲ့ရင်တောင်သမ္မတဗီတူအာနာသုံးပယ်ချမဲ့အလားအလာရှိနေတဲ့အကြောင်းလွှတ်တော်ဆိုင်ရာ VOA သတင်းတောက် Catherine Jepson သတင်းကိုအခြေခံပြီးတော့မဆုမြတ်မွန်ကတင်ပြပါမယ်ရှင်
အမေရိကန်တောင်ပိုင်းနယ်စပ်မှာအရေးပေါ်အခြေအနေဖြစ်မနေပါဘူးလို့ပြောပြီးအောက်လွှတ်တော်ဒီမိုကရက်အမတ်တွေနဲ့ Republican အမတ်73ယောက်ကသမ္မတကြေညာထားတဲ့အရေးပေါ်အခြေအနေကိုပယ်ချမဲ့ဆုံးဖြတ်ချက်ကိုအင်္ဂါနေ့ကမဲခွဲဆုံးဖြတ်ခဲ့ကြပါတယ်။ဆုံးဖြတ်ချက်နဲ့ပတ်သက်လို့ဒီမိုကရက်အမတ် Joaquin Castro ကအခုလိုပြောကြားခဲ့ပါတယ်
။ The president consistently said that any wall would be paid for by Mexico. Well, Mexico refused to pay.
ဘယ်တိုင်းကစီးမစုမက္ကဆီကိုကပေးမယ်လို့သမ္မတကကြောက်ရွံ့ပြောခဲ့တာပါ။ဒါပေမဲ့မက္ဆီကိုကမပေးနိုင်ဘူးလို့ပြောတယ်။လွှတ်တော်ကလည်းဒီတိုင်းကာမဲ့စီကိုမပေးခဲ့ပါဘူး။အဲ့ဒါကိုသမ္မတကဒီတိုင်းမနေဘဲနဲ့သူ့သဘောနဲ့သူဖွဲ့စည်းပုံနဲ့မညီတာကိုလှုပ်ဖို့ဆုံးဖြတ်ခဲ့တာပါ
။သမ္မတကအရေးပေါ်အခြေအနေကြေညာခဲ့တဲ့အတွက်ဒတိုင်းကာစိတ်ဒေါ်လာ6ဘီလီယံလောက်ကိုတခြားအသုံးစရိတ်တွေအထူးသဖြင့်စစ်တပ်အသုံးစရိတ်ထဲကနေရယူမှာဖြစ်ပါတယ်။အောက်လွှတ်တော်လူနည်းစု Republican ခေါင်းဆောင် Kevin McCarthy ကတော့သမ္မတအနေနဲ့ဒီလိုလှုပ်ပိုင်ခွင့်ရှိတယ်လို့ဆိုပါတယ်
။ What we see happening along the border, the amount of drugs,the amount of deaths in America, the human trafficking.
နေဇကနေမူရစ်စေအမြောက်အများဝင်လာနေတယ်။လူကုန်ကူးမှုအများပြားဖြစ်နေတယ်။နေဇကဝင်လာသူတွေကြောင့်အမေရိကန်ထဲမှာလူတွေသေဆုံးရတယ်။နေဇတစ်ချောင်းမှာဖြစ်နေတဲ့ပြဿနာကြီးတွေပါ။ဒါတွေကိုရှင်းဖို့သမရမှာလုပ်ပိုင်ခွင့်ရှိပါတယ
်။သမရကသူလိုချင်တဲ့အသုံးစရရဖို့လွှတ်တော်ကိုကြော်ပြီးသမရအာဏာသုံးခဲ့တာကြောင့်နောက်မှလည်းဒီလိုမျိုးတွေဆက်လုပ်လာဖို့နမူနာရသွားမှာကိုဒီမိုကရက်အမတ်တွေရော Republican အမတ်တွေပါစိုးရိမ်နေကြပါတယ်။
I am hopeful that a lot of our Republican friends will vote out of conscience and concern for the Constitution.
ကျွန်တော်တို့ရဲ့မိတ်ဆွေ Republican အမတ်တွေအနေနဲ့နိုင်ငံရေးတွေပါတီမျက်နှာတွေထဲဖွဲ့စည်းပုံကိုကာကွယ်ရမယ်ဆိုတဲ့အချက်ကိုရှေ့တန်းတင်ပြီးမဲပေးကြမယ်လို့မျှော်လင့်ပါတယ
်။အောက်လွှတ်တော်ဒီမိုကရက်လူများစုခေါင်းဆောင် Stanley Hoyer ဖြစ်ပါတယ်။အရေးပေါ်အခြေအနေကိုပယ်ချမဲ့ဆုံးဖြတ်ချက်ကိုအထက်လွှတ်တော်မှမတ်လာတဲ့မဲခွဲတဲ့အခါထောက်ခံတဲ့ဘက်ကမဲပေးမယ်လို့ Republican အမတ်၃ယောက်ကတော့ပြောထားပါတယ်။Republican အမတ် Lisa Murkowski ကအခုလိုပြောတာပ
ါ This is not about whether or not you support ensuring that our borders are strong and secure which I absolutely do
အခုကိစ္စကနေဆက်ခိုင်မာတောင့်တင်လုံခြုံမှုထောက်ခံမခံနိုင်မဆိုင်ပါဘူးအခိုင်မာလုံခြုံမှုလို့တော့တေချာပါတယ်အခုဟာကဖွဲ့စည်းပုံထဲမှာချက်မှတ်ထားတဲ့လုတ်ပိုင်ခွင့်နဲ့အပေါ်လေးစားလိုက်နာမှုရှိတာနဲ့ဆိုင်ပါတယ
်အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကတော့နေဆက်မှာပြဿနာတွေရှိနေတယ်လို့အခိုင်အမာပြောပါတယ်
And you can't blame the president for trying to use whatever tool he thinks he has.
ပြဿနာကိုဖြေရှင်းဖို့ရတဲ့ဤသုံးတဲ့တမရကိုအပြစ်ပြောလို့မရပါဘူး
။တကယ်လို့အထက်လွှတ်တော်မှာဆုံးဖြတ်ချက်ကိုမဲခွဲအတည်ပြုခဲ့မယ်ဆိုရင်တော့တမရကဗီတိုသုံးပယ်ချမယ်အလားအလာများပါတယ
်။ Will I veto it? 100%. 100%.
ကျွန်တော်ဗီတိုသုံးမှာလားဆိုရင်တရားရဂင်းလို့လုပ်မှာပါ။ဒီဆုံးဖြတ်ချက်မူကြမ်းကဗီတိုကျော်နိုင်မယ်လို့မထင်ပါဘူး။နေဆက်ကိုလုံခြုံအောင်လုပ်ချင်တဲ့ညာရှိတဲ့သူတွေအများကြီးကျွန်တော်ဘက်မှာရှိပါတယ
်လောလောဆယ်မှာတော့သမရရဲ့အရေးပေါ်ကြေညာချက်ဟာဖွဲ့စည်းပုံနဲ့ကိုက်ညီမှုမရှိဘူးဆိုပြီးတရားစွဲထားတဲ့အမှုပေါင်း16မှုရှိပါတယ်တရားရုံးဆုံးဖြတ်ချက်ကပဲအရေးပေါ်အခြေအနေကိုပယ်ချနိုင်မယ်လို့လောလောဆယ်မှာမြင်ရပါတယ်ရှင
်မဆုမြတ်မောင်ပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုနားဆင်ရပါမယ်ရခိုင်မြောက်ပိုင်းမှာမြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစစ်ရေးတင်းမာနေသလိုဘုံပေါက်ကွဲမှုတွေကြောင့်လည်းမြို့ပေါ်အထိစိုးရိမ်နေကြပါတယ်။ AA အဖွဲ့ဟာအာဆာရိုဟင်ဂျာလက်နက်ကိုင်အဖွဲ့နဲ့ပူးတွဲလှုပ်ရှားနေတယ်လို့မြန်မာစစ်တပ်ကစွပ်စွဲနေပြီး AA တာဝန်ရှိသူတွေကတော့ဒီစွပ်စွဲချက်ကိုညင်ထားပါတယ်။ရခိုင်မြောက်ပိုင်းမတည်ငြိမ်မှုတွေရဲ့နောက်ဆုံးအခြေအနေတွေကို VOA သတင်းတောက်ကိုနိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်နီးဘင်္ဂလားဒေ့ရှ်နိုင်ငံပိုင်မြေထဲမှာ AA အဖွဲ့ဟာအာဆာရိုဟင်ဂျာဖွဲ့နဲ့ပူးပေါင်းလှုပ်ရှားသွားလာနေတယ်လို့မြန်မာစစ်တပ်ဘက်ကဆွတ်ဆွဲလိုက်ပြီး ဒီသတင်းအချက်အလက်အရအိန္ဒိချင်းဘင်္ဂလားဒေ့နိုင်ငံကိုကန့်ကွက်သွားမယ်လို့မြန်မာစစ်တပ်ဘက်ကထုတ်ပြန်ပါတယ်။ဘင်္ဂလားဒေ့နယ်စပ်မှာအေအေဖွဲ့နဲ့အာစာဖွဲ့တို့ပူးတွဲလှုပ်ရှားနေတယ်ဆိုတာအွန်လိုင်းပေါ်မှာပြနေတဲ့ဗီဒီယိုဖိုင်ကိုအခြေခံစစ်ပြီးသတင်းထုတ်ပြန်တာဖြစ်တယ်လို့တမတော်သတင်းမှပြန်ကြားရေးဖွဲ့သွဲဘက်တွင်းမှုဘုံမှုချုပ်စုံမင်းထွန်းက VOA ကိုခုလူပြောပါတယ
်ကျော်သိတော့အဲ့ဒီဟာကတော့ online ပေါ်မှာပြန်နေတဲ့ video ပေါ့အဲ့ဒီဟာတွေကိုကျွန်တော်တို့ကဒီပညာရာရောစမ်းစစ်ကြည့်တဲ့အခါမှာတော့ဒီလှုပ်ရှားနေတဲ့နေရာအနေအထားတွေထုတ်ပေါ်ရရှိပါတယ်ဒီပြင်ဟိုအင်းကြီးလည်းရှိနိုင်ပါတယ
်2019ခုနှစ်ဇန်နဝါရီလနောက်ဆုံးပတ်မှာအာဆာနဲ့ AA ဖွဲ့တို့ကနေမြန်မာဘင်္ဂလားဒေ့နယ်စပ်မှတ်တိုင်အမှတ်49အနောက်ဘက်ရှိဘာလူခါရာ PGB စခန်းချီရဘက်ကားလန်တိုင်းလွတ်လပ်စွာလှုပ်ရှားသွားလာနေတဲ့ဗီဒီယိုဖိုင်ကနေတဆင့်စစ်စစ်တွေ့ရှိတယ်လို့သူကဆိုပါတယ်။ရခိုင်လက်နက်ကိုင်ဖွဲ့ AA ပြန်ကြားရေးတာဝန်ခံခိုင်တုကကတော့အာဆာဖွဲ့နဲ့ပူးပေါင်းနေကြောင်းတမတော်ရဲ့ဆွဆွဲချက်ဟာအခြေမြစ်မရှိဘူးလို့အခုလိုညင်းဆောင်ခဲ့ပါတယ်။
ကျင်းမြင့်ရှိတဲ့ဆက်စပ်ချက်တွေကနော်အဲ့ဒီသူတို့ပြောတဲ့နေရာတွေမှာအဲ့ဒါဘင်္ဂလားဒေ့ရှ်မှာကျွန်တော်တို့ဘင်္ဂလားဒေ့ရှ်မှာနေတာမဟုတ်ဘူးနော်ကျွန်တော်တို့ကဟိုခိုင်ပြီးချင်းမှာပဲတဖြန်းပြီးတော့ကျွန်တော်တို့လှုပ်ရှားနေအချမ်းပဲအခွင့်အရေးတွေနဲ့ကျွန်တော်တို့ကိုဒါမရရအောင်လင်းလုံးနေတာကြာအဲ့လိုမျိုးသူတို့ပုံကိုပြီးတော့ဟိုနိုင်ငံတကာနဲ့ဒီလူတွေကြားထဲမှာဒါထင်အောင်ထင်မှဖြစ်လာအောင်သူတို့ကကနေဒါလောက်ကြံပြီးတော့ရတာဖြန့်နေတာလို့ကျွန်တော်အဲ့လိုပဲမြင်နေတယ
်ဒါပြင်ကြောက်တော်မျိုးနဲ့မြောက်ဦးမျိုးကာလန်ရှိဘက်ချမ်းမှာရှိတဲ့အေအေရဲ့လက်ချေရေးစခန်းတစ်ခုကိုဒီလ19ရက်နေ့မှာမြန်မာစစ်တပ်ကထိုးစစ်ဆင်ခဲ့ပြီးလက်နက်နဲ့ဖောက်ကူရေးပစ္စည်းတွေကိုသိမ်းပိုက်ရရှိခဲ့တယ်လို့တမတော်သတင်းမှပြန်ကြားရေးဖွဲ့သွဲဘက်တွင်းမှုဗိုလ်မှူးချုပ်စွန်မင်းထွန်းကအခုလိုဆက်ပြောပါတယ
်ကျွန်တော်တို့မြောက်ဦးနဲ့တောက်တော်အရှိတ်အတန်းမှာအဲ့ဒီနေရာမှာရှိတဲ့လက်ချေရေးစခန်းခုပေါ့အဲ့ဒီနေရာကိုကျွန်တော်တို့သိမ်းရတယ်သိမ်းရတဲ့အခါမှာစနေခရမ်းရတာရှိတယ်အဓိကတော့မိုင်းရဲ့ဆက်ဆက်ပစ္စည်းတော်တော်မြင့်တယ်မိုင်းလုံးတဲ့ကွန်ကရစ်ပိုက်တွေဆက်ဆက်ပစ္စည်းတွေကကော်ဘူးတွေမြည်ရရန်စိတ်ပုံးတွေမြည်ရရန်ပုံးတွေမြည်ရရန်ကိုကျွန်တော်တို့အားမြင့်တဲ့သမီးတော်သားအစ်ဒီကမြည်ရ
ကြောက်တော်မြို့နယ်နဲ့မြောက်ဦးမြို့နယ်ဘက်မှာဖေဖော်ဝါရီ20ရက်နေ့ကနေဒီနေ့ထိမြန်မာစစ်တပ်နဲ့အေအေတို့ထိတွေ့မှု၈ကြိမ်ဖြစ်ပွားခဲ့ပြီးတော့လက်ချေရေးစခန်းတစ်ခုအပါအဝင်အလောင်းလေးလောင်းလက်နက်မျိုးစုံလေးလက်ခရမ်းဆက်ဆက်ပစ္စည်းတွေလမ်းလျှောက်စကားပြောဆက်အတွင်းခုံဖောက်ကူရေးသုံးပစ္စည်းမြန်မာစစ်တပ်ရာရှိစစ်တီအစစ်တစိတ်တွေကိုသိမ်းဆည်းရမိပြီးတိုက်ပွဲစဉ်တွင်သူ့ဘက်ကကြာဆုံးမှုတွေရှိတယ်လို့မြန်မာစစ်တပ်ကသတင်းထုတ်ပြန်ထားပါတယ်။အေအေပြန်ကြားရေးတာဝန်ခံခိုင်တုကကတော့မြန်မာစစ်ဘက်ထုတ်ပြန်ချက်နဲ့မြေပြင်တိုက်ပွဲအခြေအနေကွဲလွဲနေတယ်လို့ဆိုပါတယ
်။သူတို့ပြောတဲ့အဲ့ဒီနေရာမှာလည်းဒါစခန်းမှလည်းကျွန်တော်တို့စခန်းမရှိဘူး။မြောက်ဦးမြို့နယ်ကဒီစစ်ကောင်နေတဲ့နေရာဖြစ်တဲ့တိုက်ပွဲမှာတော့ကျွန်တော်တို့တက်ကနေဒီအုံကြားဆုံးတာရှိတယ်။ RPG တနဲ့ဒီဆုံးဆုံးတာရှိတယ်။အဲ့ဒီလောက်ပဲ။အကဟိုဒါမှဆုံးဆုံးတာမရှိဘူ
း။မနေ့ကလည်းရခိုင်ပြည်နယ်ဗူရီတောင်မြို့နယ်စင်သေးပြင်းရွာနဲ့ခေါင်းတိုက်ရွာကြားမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်ဘက်မှထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့ခန်တုခါကပြောပါတယ်။လက်ရှိရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတယ်လို့ဒေသတွင်းဘုံပကွဲမှုတွေလည်းဖြစ်ပွားနေပါတယ်။မနေ့ညနေပိုင်းမှာရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်အထွေထွေအုပ်ချုပ်ရေးမှုရုံးမှာဘုံပကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးလူ10ယောက်ထပ်မံထိခိုက်ဒဏ်ရာရရှိခဲ့တာပါ။မနေ့ညနေပိုင်းမှာဘုံပကွဲမှုဖြစ်စဉ်နဲ့ပတ်သက်လို့ကြောက်ဖြူမြို့နယ်အထွေထွေအုပ်ချုပ်ရေးမှုဦးစိုးမိုးကျော်က VOA ကိုခုလိုပြောပါတယ်။
ဒီနေရာတော့9နိုင်55လောက်မှဖြစ်တာဆိုတော့ဒါတော့ဂျုံကကလေးတွေထူပေါင်းပြီးတော့တန့်ရှင်းလေးလောက်တာပေါ့နော်ရက်6တွေကြီးရှိုးရဲပေါ့ကြီးရှိုးတဲ့အချိန်မှာပောက်ကွဲမှုတစ်ခုဖြစ်တာပေါ့နော်ဒီရဲမှုကတော့ကျွန်တော်တို့ဆေးရုံတက်ကတော့ဆေးရောက်ပေါ့အဲ့ဒီဆေးရောက်ထဲမှာတော့ကျွန်တော်ကလေး9ရောင်မီတက်ကဝင်တယ်တကူရဲပေါ့ရောင်ပြန်လဲသာမန်ပုံးပေးရတော့9ရောက်ပါခင်ဗျကျွန်တော်တို့လည်းစီစီဆဲပါပဲခင်ဗျ
ချောက်ဖြူမြို့နယ်တွင်းမှာတော့တိုက်ပွဲတွေဖြစ်ပွားမှုဖြစ်စေမရှိခဲ့ပေမဲ့အခုလူဖြစ်ပွားလာတာဟာဒေတာတွင်းလုံချုံရေးကိုချင်းချောင်းနေတယ်လို့ဖြစ်နေတယ်လို့ကြောက်ဖြူမဲဆန္ဒနဲ့ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးကျော်လွင်ကပြောပါတယ်။မနေ့ကလည်းဘူရီတောင်မြို့စစ်စင်ရေးကိုကဲမှုစစ်ဌာနချုပ်စကခ55တာတွင်ဘုံပကွဲမှုဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်အရာရှိဇနီးတဲ့တို့တိတ်ဆုံးမှုဖြစ်ပွားခဲ့တယ်လို့တမတော်ပြောရေးစုခွင့်ရှိသူကပြောပါတယ်။ဒေတာခန့်တွင်အနေနဲ့ကတာသွင်းဖြစ်ပွားတဲ့ဘုံကွဲမှုဟာတပ်ဖွဲ့ချင်းချင်းကြားပဋိပက္ခကြောက်လို့ယူဆပြောဆိုနေပေမဲ့အတိမပြုတ်နိုင်ခဲ့ပါဘူး။
ကိုနိုင်ကိုအိမ်ပြောပြသွားခဲ့တာပါရှင်။ထိုင်းနိုင်ငံစမွတ်စခွန်ခရိုင်မဟာချိုင်မြို့နယ်ကဈေးရဲမှာတော့ထိုင်းလူမျိုးလုပ်ငန်းရှင်တွေနဲ့စကားများရာကနေမြန်မာအလုပ်သမား3ဦးတနက်ပြစ်ခံခဲ့ကြရပါတယ်။လက်နက်6လောက်တွေမှဒဏ်ရာရခဲ့ကြတဲ့အတွက်သူတို့ကိုဆေးရုံတင်ပြီးတော့ဆေးကုသမှုခံယူနေကြတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံစမွတ်စခွန်ခရိုင်မဟာချိုင်ဈေးအတွင်းမှာကုန်စင်းရောင်းနေတဲ့မြန်မာအလုပ်သမား3ဦးနဲ့ဝတ်သားရောင်းနေတဲ့ထိုင်းလုပ်ငန်းရှင်ရဲ့သားတွေဟာဖေဖော်ဝါရီလ22ရက်နေ့ကလေးကခိုက်ရန်ဖြစ်ပွားခဲ့ပြီးအလုသမားတဦးဟာဆေးရုံကိုအရေးပေါ်ပို့ပြီးကုသခံခဲ့ရတာပါဖေဖော်ဝါရီလ24ရက်နေ့မှာတော့ တနက်နေ့ပါပြစ်ခတ်ခံရတာကြောင့်မြန်မာလူသမား၃ဦးဟာမဟာဆိုင်စေးုံမှာစေးကုသမှုခံရဆဲဖြစ်တယ်ဆိုပြီးရှေ့ပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ
်။သူတို့လူငယ်တပဝါစကံပြောကြရင်ညာကြရင်လည်းအမျိုးသေးထိုင်မှာဒီလိုလာရပြီးပြစ်ခတ်တဲ့အဆင့်ဖြစ်သွားတယ်ပေါ့နော်။သူတို့ဟိုဘက်ကသူ့ရဲ့မြန်မာလက်သားကြီးရဲ့လူငယ်ရှင်ကဟိုအခင်းစားပြီးစကားများကြတဲ့အတွက်ရတဲ့ဘက်မှာသူကအမှုဖွင့်ထားပြီလား။ကျွန်တော်ပြောရချင်းဒီလိုပြကမှုကိုဒီလောက်ဒီကိစ္စတွေကြောင့်အဲဒီကဒီကရတာဖွဲ့တော့ဒီဟိုဥပဒေရအရေးမှုဆောင်ရွက်နေတယ်ပေါ့နော်အဲမှာရတာဖွဲ့လည်းအများကြီးရောက်တော့ကျွန်တော်တို့သိရတယ
်ထိုင်းနိုင်ငံမှာအလုပ်လုပ်ကင်နေတဲ့မြန်မာလူသမားတွေတတိထားကြဖို့နဲ့အခုလိုမျိုးလက်နက်နဲ့ဖြည့်ရှင်းခံရတာဟာအန္တရာယ်များတဲ့အကြောင်းကိုလည်းဦးအောင်ကျော်ကပြောပါတယ
်တရားဥပဒေစိုးမိုးနေတဲ့နိုင်ငံတကာမှာအခုလိုစကားများခြင်းများဆွချင်းကိုဟိုတစ်ဆန်းနည်းနဲ့လည်းဖြည့်ရှင်းလို့ရပါတယ်နဲ့အခုလိုလည်းနေဒီဘတ်တော့ဆိုပြကတ်ဆူလက်ကိစ္စတော့ဒါဟိုလောကမြန်မာပြောဘောအဲ့တော့ဖြစ်ပေါ်မှုကိုကြည့်ပြီးတော့ကျွန်တော်ညီမတို့တာရီနေနဲ့ပြောဆိုအနေနဲ့ပါလာပြင်ရင်ဘူးလို့အပ်တာပေါ့ဟုတ်ကဲ့ဘာလို့လဲဆိုတော့ကျွန်တော်ကကိုတိုင်းကြီးလည်းမဟုတ်တဲ့ခါမှာဟိုထိုင်းနိုင်ငံမှာတော့လက်နက်ဆက်လူတန်းဝင်လို့ရနေတာဆိုတော့ကျွန်တော်နေနဲ့အထူးတတိပြုပြီးနေထိုင်တဲ့နေပေါ့
မြန်မာလူသမား၃ဦးဟာတနက်နဲ့ဖြစ်ခတ်ခံရတာကြောင့်အသက်အန္တရာယ်မစိုးရင်ရပေမဲ့လက်နက်ခြေောက်တွေမှာဒဏ်ရာရခဲ့ပြီးမဟာဆိုင်စေးုံမှာဖေဖော်ဝါရီလ26ရက်နေ့ထိစေးကုသမှုခံရဆဲဖြစ်ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့မြန်မာတန်ယုံကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးတနက်နဲ့ပြစ်ခတ်သူတွေကိုတော့ထိုင်းရနာပိုင်တွေကအေးအေးယူဆောင်ရွက်မှုတွေစတင်လှုပ်ဆောင်နေပြီလို့လည်းအလုသမားရေးဆောင်ရွက်နေသူတွေကပြောဆိုခဲ့ပါတယ်ရှင်
မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်အခုလွှင့်နေတဲ့ Radio ဓာတ်ရိုက်အစီအစဉ်ကို VOA ရဲ့ Internet ဆက်မျက်နှာ burmese.voanews.com ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့လူမှုကျန်းမာရေးဥကြော်ဆန်တာရဲ့မြန်မာရေးတုံ့တက်ချက်နဲ့သတင်းပတ်စင်တိုင်းနှာစင်နေကြအားကစားသတင်းလွှာတွေကိုနှာစင်ကြရမှာပါလိုင်းဒိုမီတာ25 31 51တို့ကနေပြီးတော့ဓာတ်ရိုက်ဖမ်းယူနှာစင်နိုင်ပါတယ်ရှင်အခုဗုဒ္ဓဦးနေညနေပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်မရှင
်။ကိုရီးယားကျွန်းဆွေမှာနျူကလ িয়ার လက်နက်ကင်းစင်ရေးအဓိကအာရုံစိုက်ဆွေးနွေးရမယ့်ဒုတိယတချိန်ထိတ်သီးဆွေးနွေးပွဲအစဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့ဒီကနေ့တွေ့ဆုံရမှာအပြန်အလှန်လက်ဆွဲနှုတ်ဆက်ခဲ့ကြသလိုပြည်သူငံငါဆက်ဆံခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်ဇွန်လတဲ့ပထမဆုံးကျင်းသမိုင်းဝင်ထိတ်သီးတွေ့ဆုံမှုလို့ပဲဒီချိန်မှာလဲဗီယက်နမ်နိုင်ငံဟနွိုင်းမြို့က Sofitel Legend Metropole Hotel ခန်းမတွေကနှစ်နိုင်ငံအလံတွေရှိမှာအပြန်အလှန်ရေးရင်းနှီးနှီးနှုတ်ဆက်ခဲ့ကြတာပါ။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားပိုက်ဆိုင်မှုတွေအငင်းပွားနေတဲ့ကက်ရှမီးယားဒေသတွေကိုနေဆက်ဖြတ်ကျော်ပြန်တန်းလာတဲ့အိန္ဒိယစစ်လေယာဉ်နှစ်စင်းကိုပါကစ္စတန်လေတပ်ကပစ်ချခဲ့တဲ့အကြောင်းပါကစ္စတန်ကဒီနေ့ပဲပြောလိုက်ပါတယ်။တိုက်လေယာဉ်တစ်စင်းဟာအိန္ဒိယပိုင်းကက်ရှမီးယားဒေသတွေပစ်ချခဲ့ပြီးပါကစ္စတန်ပိုင်းကက်ရှမီးယားဒေသတွေပစ်ချသွားတဲ့လေယာဉ်ကလေယာဉ်မှူးတစ်ယောက်ကိုတော့ဖမ်းဆီးထားတဲ့အကြောင်းလဲပါကစ္စတန်စစ်ဗိုလ်ချုပ်တူကိုကူကပ်ပြီးသတင်းတွေကဖော်ပြနေကြတာပါ။မက္ကဆီကိုနိုင်ငံနဲ့နေဆက်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကအရေးပေါ်အခြေအနေကြီးညာခဲ့တာကိုဟန်တာမဲအစီအစဉ်တစ်ခုအမေရိကန်အောက်လွှတ်တော်မှမနေ့ညကပဲမဲခွဲအတည်ပြုလိုက်ပါတယ်။သမ္မတကအရေးပေါ်အခြေအနေကြီးညာလိုက်တဲ့အတွက်ကွန်ဂရက်တူတော်ရဲ့အတည်ပြုချက်ရယူစရာမလိုပဲနေဆက်မှာတတိုင်းကာကိုအသုံးစရရရှိနိုင်မှာဖြစ်ပါတယ်။ဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှအတည်ပြုနိုင်မှုကြိုတင်မျှော်လင့်ထားပြီးသားဖြစ်ပေမဲ့လည်းသမ္မတရဲ့ Republican Party ကကိုယ်စားလှယ်73ယောက်ကပါထောက်ခံခဲ့ကြတာပါ။အမေရိကန်သမ္မတထရန့်ရဲ့ရှင်းနေအောင်မကက်ကိုဟင်းဟာဒီကနေ့ဗုဒ္ဓဦးနေမှာအော်လွတ်တော်စီကံထင်းသိမ်းရေးကော်မတီရှိမှထွက်ဆိုဖို့ရှိပါတယ်။သမ္မတထရန့်ရဲ့စီဝါရေးလုပ်ငန်းကြီးတွေထိခိုက်နေတဲ့အစီအစဉ်နဲ့အတွင်းရေးသတင်းချက်လက်တွေနဲ့2016သမ္မတယူကော့ပွဲနဲ့သက်ဆိုင်တဲ့အချက်လက်တွေကိုထွက်ဆိုလိုက်မယ်လို့လည်းမျှော်လင့်ထားကြပါတယ်
။ဗုဒ္ဓဦးနေညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Zubia LTF ဖြစ်ပါတယ်ရှင်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်မြန်မာပိုင်း Radio အစီအစဉ်ကိုတော့လိုင်းဒိုမီတာ25 32 51နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190ကနေနှာစင်နိုင်ပါတယ်။သောတာရှင်များရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.